ရခိုင်ပြည်နယ်ကစစ်ကောင်စီရဲ့ခြေမြန်တပ်မဌာနချုပ်တမခ22ကတပ်မမှုဗိုလ်မှူးကြီးအောင်နေမျိုးဟာထွက်ပြေးဖို့ကြိုးစားစဉ်အသေးရမိတယ်လို့အရခတပ်တော် AA ကသတင်းထုတ်ပြန်ပါတယ်စစ်တပ်နဲ့ပူးပေါင်းနေတဲ့မွတ်စလင်လက်နက်ကိုင်တွေရဲ့အကူအညီနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးဖို့ကြိုးစားစဉ်မှာမိုင်းနှင်မိပြီးတော့ဒီမောင်တော်မျိုးကပဇွန်ကန်တဲတစ်ခုမှသွေးထွက်လို့အသေးဖမ်းဆီးမိတယ်လို့ AA ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ချင်းမြန်တပ်မဌာနချုပ်22ရဲ့တပ်မမှုဗိုလ်မှူးကြီးအောင်နေမျိုးဟာဒီဇင်ဘာ6ရက်နေ့တုန်းကဒီမောင်တော်အမှတ်5နေသားဆောက်ရဲတပ်ဖွဲ့ခွဲနခခ5ကို AA ကတင်ပိုက်ချိန်မှာထွက်ပြေးသွားတဲ့စစ်ကောင်စီတပ်ဖွဲ့တွေကအစင်းမြင့်အရာရှိတူဖြစ်ပါတယ်သူကိုအသေးဖမ်းဆီးရမိချိန်မှာဗိုလ်မှူးကြီးအောင်နေမျိုးနဲ့အတူငွေသားကျပ်သိန်း800နဲ့အခောက်ရွှေချောင်းတချို့လည်းသိမ်းဆည်းရမိတယ်လို့ AA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်ရှိမှာတော့ဒီရခိုင်ပြည်နယ်တွင်အမ်းမြို့နယ်နဲ့ဂွားမြို့နယ်တွေမှာစစ်ကောင်စီနဲ့အရခတပ်တော်တို့ကြားမှာနှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။အမ်းမြို့မှာဒီအနောက်ပိုင်းတိုင်းစစ်ဌာနချုပ်အတွင်းကနေရာတချို့မှာစစ်ကောင်စီတပ်သားများနဲ့ချီကျန်နေသေးပြီးတော့ AA ကိုထိုးစစ်နဲ့ခုခံနေပါတယ်။ရခိုင်ပြည်နယ်ကစစ်ရေးအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ခြင်းမရှိသေးပါဘူး။